လဘမှာတော့ကိုစာနေပခုတ်ကူရဲ့ဘလောက်အကြောင်းကိုပြောပြမလားလို့ဗ
ျပခုတ်ကူဆိုတော့မြလက်ကပေါ့ကောင်းတာပေါ့ကူဆိုဝင်လိုက်ရဲ့မြန်မာပြည်အနှံ့ကဘလော့ဂါတွေရဲ့အသံကိုကြားရတော့ပို့ပြီးတော့ပြည့်စုံတာပေါ့
သူကပခုတ်ကူသားဆိုပေမဲ့လောလောဆယ်အိန္ဒိယနိုင်ငံမှာနေတယ်ဗျသူဘလော့ဆက်ရေးတဲ့အကြောင်းပြောပြထားတာလေးကိုနားထောင်ကြည့်အောင
်ကျွန်တော်ဆက်ရေးတာကတော့2008နှစ်လေလောက်ကနေပေါ့ဆက်ရေးတာပေါ့ဗျာကျွန်တော်အပြင်ထွက်လာတာတော့2009ဆက်ထွက်လာတယ်အဲ့နောက်ပိုင်းမှာဒီလေးလာလိုက်တော့ဒေါက်တာလွန်းဆွေတို့လိုနင်းနေမန်းတို့လိုဘလော့လေးတွေအဲ့မှာနာမည်ရနေတယ်။အဲ့အလေးတွေကြည့်ပြီးတော့အားကြပြီးတော့အဲကိုပိုင်ပြီးတဲ့ကိုတိတဲ့သတင်းလေးတွေတင်ဖို့ကိုရေးခြင်းတဲ့ဆောင်းပါးလေးတွေရေးဖို့ဆိုပြီးတော့အဲတငကြင်းတယောက်ရဲ့အကူအညီနဲ့ကျွန်တော်အဲ့ဘလော့လေးကိုစပြီးတော့ထောင်ပြတာပေါ့ဗျာ။ကိုတိတဲ့သတင်းလေးတွေကိုတခြားလူတွေပြန်ပြည့်စေခြင်းနဲ့ပေါ့ဗျာ။အရင်တော့ကဟိုဂရုမေးတွေပဲခေစားခဲ့တယ်ဒီဘလော့ကတအားကြီးခင်မထားခဲ့သေးဘူးပေါ့ဗျာ။ဂရုမေးတွေတည်းကနေရတဲ့အတကယ်တည်င်းကောင်းလေးတွေကိုယ့်အကူတည်တဲ့တည်င်းလေးတွေကိုအကုန်လုံးပြန်တည်နေခြင်းလို့ဆိုပြီးတော့ကျွန်တော်ပြန်တင်တယ်။နောက်ကိုဖတ်တဲ့စာအုပ်လေးတွေမှာ ebook ပေါ့နော်ဒီအင်တာနက်မှာဖတ်ရအောင်လုပ်ထားတဲ့စာအုပ်လေးတွေရှိတယ်ဆိုရင်လည်းဒီစာအုပ်လေးတွေတင်တယ်။ဟိုကြပြာလေးတွေတို့သောင်းပါကောင်းလေးတွေတို့အဲ့လိုမျိုးလေးတွေတင်ဖို့အဓိကလုပ်ဖြစ်တာပါဗျာ
။ဒါဆိုသူ့ blog ကသတင်းတွေကိုဦးစားပေးတဲ့ blog ဖြစ်မယ်ထင်တယ်နော်
။ဟုတ်တယ်ဗျ။ဒါပေမဲ့သူ့ blog ကကဏ္ဍစုံကိုဖော်ပြနေတဲ့ blog ပါတဲ့။ဘလို့ဘလော့မျိုးဆိုတာကိုတော့သူပြောထားတာကိုပဲနားထောင်ကြည့်ပြီးတော့မခင်ပြထွေးရေ
အဲကျွန်တော်ကတော့ဟိုကိုယ့်ကိုစိတ်ထဲမှာတော့အယူလွယ်လို့ပဲသဘောထားတယ်ပေါ့ဗျာမော်ဘီဆရာသင်းရဲ့အယူလွယ်ဆိုတာမျိုးသဘောကျပြီးဒီထဲမှာကျွန်တော်ထဲမှာအစုံပါမယ်ကြပြားလည်းပါမယ်ဓာတ်ပုံလည်းပါမယ်ပကြီးလည်းပါမယ်တင်းလည်းပါမယ်ဂျာနယ်မျိုးစုံလည်းပါမယ်စာအုပ်တွေလည်းပါမယ်ဆိုတော့ဟိုအစုံရှိနိုင်တယ်ဒီထဲမှာကျွန်တော်တက်နိုင်တယ်များတော့ကြိုးစားထားတာပေါ့စာဖတ်တဲ့လူစိတ်ဝင်စားတဲ့လူဘလော့ဒီလာခြင်းနဲ့လူတွေအနေနဲ့အလွယ်တကူရနိုင်အောင်ကြီးရွယ်တာပါပဲဗျာအဓိကလုပ်ဖြစ်တာတော့လူစုခံရတဲ့ဘက်ပေါ့အဲတခါတလေသတင်းဌာနအဒီအနေနဲ့ကြတော့နှစ်ဖက်ပဲမညလို့ဟိုမတင်ရတာမျိုးအာဏာပိုင်ဘက်မရလို့သတင်းအနေနဲ့မတင်လိုက်ရတဲ့ဟာမျိုးတွေအဲကျွန်တော်လာပြောတဲ့အခါမျိုးတွေကမှဒါဥပမာနေမီတိန်ခံရတယ်ဆိုမတရားခံရတဲ့အမှုပေါ့အဲ့လိုမျိုးဟာတွေတော့ကျွန်တော်သူရဲ့ပြောတဲ့အပြောတွေနဲ့ပဲကျွန်တော်တင်ပြတယ်ပေါ့ဗျာဘလော့ဆိုတော့လေတစ်ဖက်အာဏာပိုင်ကိုတော့မမေးနိုင်ဘူးပေါ့လူလူခံရတဲ့ဟာတွေကိုအဓိကထားပြီးတော့ဟိုတင်ပြတာပေါ့နောက်အဲ့ထုတ်ပြန်ကြတဲ့လူဟာမျိုးလေးတွေတချို့ထုတ်ပြန်ကြကြတော့လေတရင်မဖြစ်ဘူးလေထုတ်ပြန်ကြတိုင်းကတရင်မဖြစ်တော့ကြတော့အဖွဲ့အစည်းတွေရဲ့ရေးကြည့်တဲ့ထင်တဲ့ထုတ်ပြန်ကြမျိုးလေးတွေလည်းကျွန်တော်တင်ပြတယ်ဗ
ျအခုသူပြောသွားတဲ့ကဏ္ဍတွေအပြင်တခြားထူးထူးခြားခြားကဏ္ဍတစ်ခုကိုလည်းသူ့ blog ပေါ်မှာတင်ထားသေးတယ်ဗ
ျဝိုင်းနေချင်းကဏ္ဍတော့တခါဒီအကျော်မော်ပုံကူမျိုးတွေတို့အမှတ်တရနေမျိုးလေးတွေပေါ့ဗျာကျွန်တော်တို့နိုင်ငံသမိုင်းမှာထင်ကြရရှိတဲ့နေမျိုးလေးတစ်ခါအာအာမီနေလိုဟာမျိုးတို့အဲ့လိုမျိုးနေမျိုးလေးဆိုရင်မမရရကိုပြန်တင်ပြတာမျိုးပေါ့ဗျာအဲကိုစိတ်ထဲမှာပေါ်လာတဲ့အလုပ်အားတဲ့ဆိုရင်တော့အဲ့လိုတင်ပြတာပေါ့
သူ့ blog ပေါ်မှာမခင်ဖြူထွေးကြိုက်မဲ့အကြောင်းအရာတစ်ခုကိုလည်းအခုနောက်ဆုံးတင်ထားတာရှိသေးတယ်ဗျာ
အောက်မယ်တဲဆိုရက်စာပါလားဘာကြောင့်များလဲရှင
့်ဩမခင်ဖြူထွေးတရားနိုင်ငံခြားမှာအနေကြတော့တကြနာနီးပြီးမျိုးပြမဆိုအခုတကြငွေသက်တွေရှိနေပြီဆိုတာမှတ်နေပြီထင်တယ်သူ့ blog ပေါ်မှာနောက်ဆုံးတင်ထားတာကအိန္ဒိယရောက်မြန်မာဒီမိုကရေစီဝိုင်းတော်သားတွေထုတ်တဲ့နာမည်ကြီးတန်ကြခွေလေထွက်ပေါက်မရှာဖောက်ထွက်ပါတော့ဆိုတဲ့တန်ကြခွေကိုအပိုင်းလိုက်နားထောင်နိုင်ပါတယ်ဗျာ
ဒါဆိုအတော်ပဲအားမတက်နားထောင်ရအောင်မယ်သူ့ blog ကြောင့်ကြားရတာထူးဆန်းတာလေးတွေနဲ့စိတ်ဝင်စားစရာလေးတွေကြားရတယ်နော
်ဟုတ်တယ်မခင်ဖြူထွေးရဲ့ပေးထားတဲ့နာမည်ကလည်းစိတ်ဝင်စားစရာပဲလေကိုရကိုဒေတာကိုအဆွဲပြုပြီးကြပြားဆန်းဆန်းပေးထားတယ
်အညာနွေတမမကြီးဆိုတဲ့ဟိုနာမည်လေးပေးပြဒါကတော့ကျွန်တော်ဒီအညာလဲအညာလားဖြစ်တော့ကြတော့အညာနဲ့တမာနဲ့အခွဲလို့မရအောင်အညာနွေပူပူမှာတမာရီကလေးမှာခိုလိုက်ရရင်အေဂျင့်သွားတယ်ဆိုပြီးကျွန်တော်ဘလော့ကိုလာကြည့်တဲ့ပရိသတ်တွေလည်းအေဂျင့်ပါစီအဲ့လိုအေဂျင့်ပါစီဆိုတဲ့ရွယ်ချက်နဲ့ဒီအညာနွေတမာမြေဆိုတဲ့နာမည်လေးကိုကျွန်တော်ရွေးပြခဲ့တာပေါ့
ဒီဘလော့ကိုကိုရန်လေ့လာသူတွေအနေနဲ့အညာနွေတမာမြေ .blogspot.com ဆိုတဲ့ဘလော့မှာသွားလေ့လာနိုင်ကြပါတယ်စလုံးပေါင်းကတော့anyar.blog.com ဖြစ်ပါတယ်ခင်ဗျာ
တော်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြတယ်ဆိုရင်တော့ bemis@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင
်ဝေဖန်ချံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ် တင်းငွေနေညနေနဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ဘလော့ဂါအစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ချဖို့ဖိတ်ခေါ်ပါရခင်ဗျာ။